နာမည်ကျော် Ireland Rock ဂီတအဖွဲ့ YouTube ကဘုံလုံးနဲ့သူ့တွဲပဲ The Edge အဖွဲ့လို့ဟာတနင်္လာနေ့ကယူကရိန်းနိုင်ငံမြို့တော် Kiev ကဘူတာရုံမှာမိနစ်40ကြာတင်းဂီတဖြော်ပြပွဲပြုလုပ်ပြီးရုရှားရန်ကုန်ခုခံတွန်းလှန်နေတဲ့ယူကရိန်းတိုက်ခိုက်ရေးတမားတွေကိုဂုဏ်ပြုခဲ့ပါတယ်။ယူကရိန်းပြည်သူတွေဟာသူတို့လွတ်လပ်မှုအတွက်တိုက်ပွဲဝင်နေတာမဟုတ်ဘဲလူတိုင်းချင်းနဲ့လူတွေလွတ်လပ်မှုအတွက်တိုက်ပွဲဝင်နေတာဖြစ်ပြီးဒီလွတ်လပ်မှုတိုက်ပွဲအတွက်ကမ္ဘာကြီးကိုပါယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကဦးဆောင်နေတာဖြစ်ကြောင်းခရက်ချက်ဘူဒါယုံနဲ့လာရောက်ဆွေးနွေးကြတဲ့လူအုပ်ကိုပြောကြားခဲ့တာပါယူကရိန်းကိုရုရှားကဖေဖော်ဝါရီ24ရက်မှာစတင်ကျူးကျော်ခြင်းကကီယက်ကိုဥတီတိုက်ခိုက်ခဲ့တာဖြစ်ပြီးမတ်လကုန်လမှာယူကရိန်းအရှိတ်ဘက်ကိုပြင်မှတ်ပြောင်းသွားခဲ့တာဖြစ်ပါတယ်ရုရှားကအထူးစစ်ဆင်ရလို့ပဲရည်ညွှန်းပြောဆိုပြီးအခုချိန်အထိယူကရိန်းနိုင်ငံတလုံးမီဇိုင်းတုံးတွေနဲ့ဆက်ပြီးပစ်ခတ်တိုက်ခိုက်နေတာဖြစ်ပါတယ်ယူကရိန်းအရှိပိုင်းနဲ့တောင်ပိုင်းကိုပြောင်းလဲထိုးစစ်ဆင်နေတဲ့ရုရှားရန်ကနည်းနည်းအေးသွားတဲ့ Kiev မှာတော့အခုထိလေကြောင်းအချက်တွေအဝေါ်ဆောင်နေပုံမှန်လို့လို့ကြားနေရသေးပါအခုမေလ10ရက်နေ့နေ့ပိုင်းမှာယူကရိန်းရဲ့ကောင်းကင်ကမှတနက်တန်းလေးကြားနေရပေမဲ့နောက်ဆုံးမှာတော့လက်မြောက်ကြမှာပါမင်းတို့ရဲ့အတက်ကိုသူတို့တပ်ဖြတ်နိုင်နေမယ်မင်းတို့ရဲ့စိတ်ဓာတ်ကိုတော့ရိုင်းမချုံးနိုင်ပါဘူးလို့ဘွန်လိုကပြည်သက်ကိုပြောကြားခဲ့ပါတယ်